မြန်မာရိုးရာတကြံကာလမှာရုံးပိတ်ရက်ရရှိသတ်မှတ်ထားတာကိုရှင်းပြလိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။မြန်မာအစိုးရကတော့ရုံးလုပ်ငန်းတွေမတိခိုက်စေဖို့ရည်ရွယ်ပြီးမူလက10ရက်သတ်မှတ်ထားတာကနေ9ရက်ကိုရှင်းပြခဲ့ရတာလို့ပြောဆိုခဲ့တာပါ။ဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရရဲ့ကြေညာချက်အပေါ်အင်တာနက်လူမှုကွန်ရက်တွေပေါ်မှာပါကြဲကြဲလောင်လောင်ပြောဆိုနေကြတဲ့အကြောင်းကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနှစ်တစ်ကူရုံးပရက်ကိုအရင်က10ရက်တက်မှတ်ထားပေမဲ့ခုခါမှာတော့ဧပြီလ13ရက်နေ့ကနေ18ရက်နေ့အထိ9ရက်တာပြောင်းလဲတက်မှတ်ကြောင်းအစိုးရကအမိန့်ကြေညာစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရဝန်ထမ်းတွေအတွက်ခံစားခွင့်အဖြစ်9ရက်ပေးမှာဖြစ်တယ်လို့လည်းသမရယုံညွန်ကြားရေးမှူးဦးစောထေးကပြောပါတယ
်။အမှန်ကတော့ရုံးပရက်9ရက်လွတ်လိုက်တယ်။လွတ်လိုက်တဲ့အချိန်မှာဝန်ထမ်းတွေကမူလကရေရတိုင်းဖိသွားတာတို့အလူဒါနကျူတာတို့ကိုယ်နေရာတွေကျန်လာတို့ကျန်တဲ့နေရာတွေသွားတာတို့ဒါမျိုးတွေနောက်တရားမကန်းလို့ဝင်လာလို့ဒါမျိုးတွေစီစဉ်ထားတာဖြစ်တယ်။အဲ့ဒါကိုတို့ဆက်ရဲနဲ့ပြတ်ပြီးစီစဉ်ထားတဲ့အတွက်ငါရဲ့ကတ်တက်လိုက်ရဲ့ကြောင်းလဲပြီးတော့ပြင်ဆင်တက်မလိုက်တဲ့အခါမှာအဲသူတို့အမူလားစိတ်ဆက်တာလဲဥပမာဟိုတယ်ဘုကင်းတွေလောက်ထားတယ်၊ရထားလက်မှတ်ကားလက်မှတ်တွေလောက်ထားတယ်။နောက်အလူတွေဆိုလဲဟိုဖိတ်စာတွေဖိတ်တာတို့တချို့တွေလောက်ထားတယ်။နောက်အလူမှာတချို့ကပွဲငါးတာတွေလောက်ထားတယ်။ဒါမျိုးတွေအများကြီးလုပ်နေတယ်သူတို့အမူလားစီစဉ်ထားတဲ့စီစဉ်တွေကြည့်ကြတော့မယ်9ရက်ပဲပြေးတိုင်းအဲတော့ကျွန်တော်ရုံးပြရကတော့9ရက်ပဲသို့တော့ဒီအစီအစဉ်လေးမူလအတိုင်းဆက်လက်လုပ်နိုင်အောင်ဆိုတော့သူတို့အဲ့ဒါကိုဆက်စဉ်စဉ်းစားပြီးတော့ဌာနဆိုင်ရာအစီအစဉ်နဲ့အုပ်ချုပ်မှုနည်းလမ်းနဲ့ဆက်ရက်သူတို့ညီလို့ရအောင်လုပ်ပေးမယ်သို့တော့ရုံးပြရကတော့9ရက်ပဲ
တကြံကာလနေကနေတဲ့အချိန်ရောက်မှအစိုးရရုံးပြရတွေအပြောင်းလဲလုပ်ရတာကိုနိုင်ငံရေးလှစ်လာတုံ့တက်သူဒေါက်တာရမျိုးသိန်းကတော့အခုလိုမြင်ပါတယ
်ဒါနဲ့အခုပေါ့လေအခုအချိန်မှာရှိမယ်ဆိုရင်ကျွန်တော်တို့တခြားရုံးပိတ်ရက်ပေါ့လေနှစ်တကူရုံးပိတ်ရက်ကလည်းအင်မတန်မှနီးကပ်နေတဲ့အခြေအနေမျိုးဖြစ်နေတယ်။အဲ့ဒီလိုအခြေအနေမျိုးမှာနော်ဟိုအစိုးရဝန်ထမ်းတွေရောကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောနော်အားလုံးဟာနော်ဒီလာမယ့်တခြားရုံးပိတ်ရက်မှာနော်မိသားစုလိုက်ခီးတွေထွက်ဖို့နော်တော့ဘာသာရေးကိစ္စပေါ့လေတရားစွမ်းဝင်မှုအဲ့ဒီလိုပြင်ဆင်ထားတဲ့ကာလမှာနော်ဒီလိုရုံးပိတ်ရက်ကိုရှော့ချလိုက်တာတော့ဒါပြောမယ်ဆိုရင်အစိုးရအနေနဲ့ဟိုပြည်သူလူထုနဲ့နေနေတောင်းဝင်ကြမဖြစ်ဘူးလို့ဖြစ်သွားတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။တမရယုံညွှန်ကြားရေးမှူးဦးစောထေကတော့ရက်ရှည်အားလိုက်ရဲ့တက်မှတ်ထားတဲ့အတွက်အစိုးရလုပ်ငန်းတွေမှာထိခိုက်မှုတက်တာအောင်ရည်ရွယ်ဆောင်ရွက်ခဲ့တာလို့ပြောပါတယ
်။ဆရာတက်မှတ်တဲ့အတွက်နော်ဘယ်လိုမျိုးဖြစ်လဲဆိုနိုင်ငံတကာဆက်သွယ်တဲ့လုပ်ငန်းတွေရုံးလုပ်ငန်းတွေပါလုပ်ငန်းတွေပုံပြီးပြီးမှုတွေနောက်လေးကျကြတယ်။အဲ့ဒါကြောင့်မလို့ငါရဲ့ချော့မယ်။ငါရဲ့တက်မှတ်မယ်။
အစိုးရပြည်အနေနဲ့အစိုးရရုံးပရက်တွေကိုပြောင်းလဲတက်မှတ်မယ်ဆိုရင်ဝန်ထမ်းတွေကိုကြိုတင်အသိပေးတယ်လို့လည်းဒေါက်တာရမျိုးသိန်းကအခုလိုဆိုပါတယ်
။အကြောင်းရင်းကိုတော့ပြောဖို့တော့ခက်တယ်။ဒါပေမဲ့အစိုးရတရအနေနဲ့ဆိုရင်တော့နော်ဟို2018ခုနှစ်ဖြစ်မဆိုင်ရင်ပေါ့လေနော်ဒီအစိုးရရုံးပရက်တွေကိုနော်2018ခုနှစ်အတွက်ဟလာ2016နှစ်ကုန်ပိုင်းမှာကတဲ့ဦးကတက်မှတ်ကတဲ့ဦးကနေတဲ့ကုတ္တရန်ရုပ်ပရက်ကိုရှော့မယ်ဆိုရင်အဲ့ဒီကလေးကချုပ်ပြီးတော့ပြည်သူလူထုကိုအပြစ်ပေးတဲ့နယ်ဝန်ထမ်းတွေကိုအပြစ်ပေးတဲ့နယ်လို့မြင်တယ်အဲအခုလိုမျိုးခလိုက်ကြရင်လုံရလောက်အောင်ပေါ့လေတော့ခိုင်လုံနဲ့အကြောင်းပြချက်တော့ကျွန်တော်ကတော့မတွေ့တော့
မြန်မာအစိုးရကမတ်လ9ရက်နေ့မှာမြန်မာအစိုးရရုံးများပိတ်ရလွှဲပြောင်းနိုင်သည့်စာချုပ်စာရမ်းများဥပဒေပုံမှန်25အရမြစ်တကူရုံးပရက်တွေရက်ရှည်တဲ့အတွက်နိုင်ငံတကာနဲ့ဆက်ဆံရမှာရုံးလုပ်ငန်းဗန်လုပ်ငန်းတွေအခက်အခဲရှိသလိုကုန်စည်စီးဆင်းမှုနောက်နေတဲ့အတွက်ဆိုပြီးအစိုးရရုံးပရက်တွေကိုပြောင်းလဲတတ်မှတ်ဖို့အကြေညာချက်ထုတ်ပြန်ခဲ့တာပါဒီအတွက်လူမှုကွန်ရက်ပေါ်မှာလည်းဝေဖန်မှုတွေအတော်လေးထွက်ပေါ်လာခဲ့ပါတယ်အစိုးရကတကြံကာလရက်ရှည်ရုံးပရက်ထဲရှော့ချလိုက်တဲ့9ရက်ကိုတော့တည်င်းကျွတ်တောင်တိုင်းနဲ့နိုင်ငံတကာနေတကူရုံးပရက်တွေနဲ့ပြန်လည်အစားထိုးထားတဲ့အတွက်တနစ်လုံးပရက်စုစုပေါင်းကတော့မူလအတိုင်းရှိနေမှာဖြစ်ပါရဲ့ရှင်